Yakan Pine at Duma, Pipian at Mabin, a Chinirigo, a man dined Lilabi, a Jampe Dwa Mello, a deep puzzy like day. Yakan Pines Haya, a Jampe Commission, Pegapioso like Barre. Nangan or Diming Kong Wundit Hanagane Biro, D. Yakan Pinema, Pinet, a Yaki Sarago, Pishimbo, Kulatamaga, Dunya Mujo Hong, Nobel, Sushin, Kofi Anna, who sounded the Jampe Commission. A puego, puzzy like daba. Set the Mimian Tarret view it in out. Mathingy ling up your Piapiba machine.
Hokeva. ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့တိမ်မွေ့နှစ်နယ်တဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့ပဲဖွဲ့စည်းလိုက်တာဖြစ်ပါတယ်။အကြံပေးကော်မရှင်အနေနဲ့ဘတ်လိုက်မှုမရှိပဲရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတွေကိုတင်ပြအကြံပေးသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ နေတော့ပဲမလိုက်တော့အချက်လက်အမှန်လေးကို90နေကိုအကောင့်ထည့်ဖို့မဲ့လူတွေရှိကိုရောက်သွားဖို့အတွက်လုပ်ချင်ပါဒါပေမဲ့တခုတော့ကျွန်တော်အနေနဲ့ဟိုအမှတ်ခံနေတာကကျွန်တော်တို့ပုံတုပ်ဖို့မစိုးစားပါဘူးမြေပြင်ကလူတွေမပါဝင်ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောချင်တာမြေပြင်ကလူတွေကတကယ်ထဲထဲဝင်ဝင်အဓိကပါမှာသူတို့ရှိကနေပြီးတော့သူတို့ရဲ့အတန်တွေကိုကျွန်တော်တို့ကတကယ်ကြားခြင်းကြားလိုက်တဲ့လူတွေရှိကိုမချွေးမချမ်းဖတ်တော့ချင်းမရှိဘဲနဲ့ကြားအောင်လုပ်ပေးမယ်
အကြမ်းကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးအခြေခံအဆောက်အုံတွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။ကော်မရှင်အနေနဲ့ Coffee Annan Foundation နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးကော်မရှင်ဥက္ကဋ္ဌအဖြစ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆုရှင်ကိုဖီအာနန်ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်။ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံလာဖို့အတွက်ဗက်လိုက်မှုကင်းပြီးအတွေ့အကြုံရင့်ကျက်သူတဦးကိုဦးဆောင်စေတာဖြစ်တယ်လို့ဦးအေးလွင်ကရှင်းပြပါတယ်
။ကိုဖီအာနန်ဆိုတာကလည်းပဲအပီပီဆိုင်ရာအရေးခင်မှာပြဿနာရပ်များကိုဖြေရှင်းတဲ့အတွေ့အကြုံတွေရှိတယ်။နောက်ပြီးအင်တာရင့်ကျက်တဲ့တန်တမာညီတဦးဖြစ်ပါတယ်။အဲ့ဒါအပြင်ကိုသူ့လူမျိုးရောသူ့ဘာသာကရောဗုဒ္ဓဘာသာလည်းမဟုတ်ဘူး इस्लाम လည်းမဟုတ်ဘူး။နောက်ပြီးတော့လူမျိုးကလည်းအာဖရိကတိုက်တာဖြစ်တဲ့အတွက်ကြောင့်ဒီ third party intervention corroborate ဂျာလူတတိယအုပ်စုကဖြန့်ဖြေးရေးဆိုတဲ့နေရာမှာအများကြီးပဲကျွန်တော်တို့အသုံးဝင်ပါတယ်။နောက်အရေးကြီးဆုံးအချက်ကမြန်မာပြည်ရဲ့ပုံရိပ်ခါအထူးသဖြင့်ဒီရခိုင်ဒေသနဲ့ပတ်သက်လို့ကဘာမှာအမျိုးမျိုးအမိမိရှိနေတယ်။အဲ့ဒီပုံရိပ်ဆိုတာကိုကျွန်တော်တို့ပြုပြင်ခြင်းလို့ရှိရင်အပြည်ပြည်ဆိုင်ရာကဩဇာညောင်းတဲ့တမတမရှိတဲ့လူတွေရဲ့အခန့်ကဏ္ဍမပါဘဲနဲ့ဗမာပြည်ကလူတွေပြောနေတာတွေကိုဘလူးမှယုံကြမှာမဟုတ်ဘူးအရင်ကလည်းပြောခဲ့တယ်ဘလူးမှမယုံပါဘူးအဲ့တော့ယုံကြည်မှုရှိလာအောင်သမာသမရှိတဲ့အဲ့လိုဂျာနီနိုင်ငံသားကပုဂ္ဂိုလ်ရဲ့အခန့်ကဏ္ဍအင်မတန်အရေးကြီးပါတယ်မရှိမနေလိုအပ်ပါတယ
်ကော်မရှင်အဖွဲ့ဝင်နေဖြစ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြမြန်မာနိုင်ငံကြက်ချင်ဒီအသင်းနာယကဒေါက်တာတာလှရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတ်တီရာရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းရန်ကုန်ဥက္ကဋ္ဌတော်စောခင်တင်းတို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တပ်အမတ်ကြီးဟောင်းလက်တီတီယာဖန်ဒန်အာဆမ်တို့အပါအဝင်မြန်မာနိုင်ငံသား6ဦးနိုင်ငံခြားသား3ဦးတို့နဲ့ဖွဲ့စည်းလိုက်တာပါကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုစက်တင်ဘာလဆန်မှာစတင်သွားဖို့ရှိပြီးမြေပြင်အခြေအနေတွေကိုလေ့လာပြီး12လအတွင်းအစီရင်ခံစာတစ်ရက်ထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်